တိုင်းကလုံးအပြစ်ခက်ရက်စဲဆိုင်ရာသဘောတူညီချက်စာချုပ်
ကချင်လွတ်လပ်ရေးတပ်မတော်KIA ရဲ့စစ်ဘက်ဆိုင်ရာအရာရှိတွေကပြောပါတယ်ကိုညံဝင်းအောင်ကစူးစီးတင်ဆက်မှာပါရှင်။NCA အပြည့်အစားချုပ်ကိုလက်မှတ်လာထိုးကြဖို့ဩဂုတ်လ၁၁ရက်နေ့စွဲနဲ့တိုင်းဒေသလက်နက်ကိုင်၅ဘွဲ့ကိုတမန်တော်ဦးသိန်းစိန်ကစာပို့ပြီးဖိတ်ခေါ်ခဲ့တာပါ။အခုချိန်ထိတော့ KNU, ကျမ်းပြည်ပြန်လည်ထူထောင်ရေးကောင်စီစတဲ့တပ်ဖွဲ့တွေကတပ်ဖွဲ့ချင်းအလိုက်အစိုးရနဲ့သဘောတူလက်မှတ်ရေးထိုးသွားမယ်လို့ကြေညာလိုက်ပါပြီ။မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အနေနဲ့လည်း NCA စာချုပ်ကိုလက်မှတ်ရေးထိုးသွားနိုင်ဖို့ကြိုးစားသွားမယ်လို့သဘောထားထုတ်ပြန်ထားပါတယ်။ဒီလိုအခြေအနေမျိုးမှာအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KIO ကချင်လူလတ်ရေးအဖွဲ့ကရော NCA စာချုပ်ကိုလက်မှတ်ထိုးသင့်မထိုးသင့်ဆိုတဲ့ကိစ္စကိုဆုံးဖြတ်နိုင်ဖို့
ไลซ่าซุยนุ่ยเว้มมาไตต้นอาจารย์ปิ่ถ้าจองไอ้ซุยนุ่ยเว้โกไดนเตี่ยวขึ้นเดกะจินยิงยันยี้กุ่นเยตาวันกันดอคุนจากะเปาะบาเด
นัมเบอร์ติก็รออาล้องปาวินเลยส่วนแล้วมาโทรบาบ่อาล้องปาวินเลยลูกเปาะลูกสิยปะหลองลูกเนาะ
NCA
အားလုံးပါဝင်မှထိုးပါဆိုတာကချင်ပြည်သူတွေပဲတောင်းဆိုထားတာမဟုတ်ဘူးရှင်ဒါကတိုင်းနိုင်ငံလုံးမှာရှိတဲ့ဒီလူမှုအဖွဲ့အစည်းများရဲ့ညှိနှိုင်းဆောင်ရွက်ရေးကော်မတီအဲ့ဒီကော်မတီကနေလည်းပဲအားလုံးပါဝင်မှထိုးပါဆိုပြီးမှသက်ခမင်းရဲ့မိသိမ်းနဲ့စိတ်မှန်ထုတ်လိုက်တာတွေ့ပါလိမ့်မယ်ဒါကချင်ပြည်သူတွေတောင်းဆိုတာမဟုတ်ဘူးမြန်မာနိုင်ငံသားများတောင်းဆိုတာဖြစ်တဲ့အားလုံးမပါရင် 63ခုမြင့်ကတည်းကနေပြီးတော့မှတိုက်ခဲ့သမျှတိုက်ပွဲအားလုံးရဲ့80ရာခိုင်နှုန်းကအဲ့ဒီနေရာမှာတိုက်တာဖြစ်ပါတယ်။အဲ့တော့ DNL လိုမျိုးအဖွဲ့တွေမပါဝင်မဲနဲ့လက်မှတ်ရေးထိုးမယ်ဆိုလို့ရှိရင်ဘယ်သူအပြစ်ခတ်ရစေးလေးမှအတိတ်တွေမရှိပါဘူး။
ဒီလိုအကြံပြုချက်တွေနဲ့ပတ်သက်လို့ KIO ခေါင်းဆောင်တွေရဲ့သဘောထားဆန္ဒကိုသိရအောင်မေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့လောလောဆယ်အဆက်အသွယ်မရခဲ့ပါဘူး KIO ဘိုဟိုကသူတို့ကိုပြန်လည်ရှင်းပြခဲ့တာနဲ့ပတ်သက်လို့ဒေါခွန်ညာကအခုလိုပြောပါတယ
် KIO ကတော့ကျမတို့ပြည်သူလူထုရဲ့အကြံပြုချက်များကိုဖောက်ယူသွားတာရှိပါတယ်အဲ့ဒီလိုရှိရင်တော့ဒီဥစ္စာကို Senior Delegation Team နဲ့ထပ်မံတွေ့ဆုံပြီးတော့မှထပ်မံဆွေးနွေးဖို့အတွက်ရှိပါတယ်ဒီလိုရှိရင်တော့နေပြည်တော်မှာဒီတောင်စုရင်းချိုင်းရေးပေါ်ဆောင်မှုဘိုဟိုကော်မတီရဲ့ကိုယ်စားနိုင်ငံတော်သမ္မတနဲ့တွေ့ဆုံပြီးတော့မှအားလုံးပါဝင်ဒီလက်မှတ်ထိုးဖို့အတွက်ထပ်မံပြီးတော့မှညှိနှိုင်းဆွေးနွေးမယ်လို့သိရပါတယ်ရှင့
်ကချင်လူထုအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကို KIO ခေါင်းဆောင်တွေကအလေးနဲ့ထားစဉ်းစားသွားမယ်လို့သူယုံကြည်ကြောင်း KIA စစ်ဘက်အရာရှိဗိုလ်မှူးကြီးဇော်ကောင်ကပြောပါတယ
်ကျေးဇူးအမြင်နဲ့ဒီလူထုရဲ့အတန်းကဘယ်နားထောင်မှာပဲလုံးဝခြင်းလဲအခုဒီပုံမှာဒီရဲ့နိုင်ငံရဲ့အခြေအနေအပေါ်မှာတုံးသက်ပြီးမှထူးခြင်းနဲ့ထူးမယ်ခြင်းလဲမထူးခြင်းမထူးခြင်းလဲလို့အဲ့လိုပဲစိတ်ကြကြတယ
်ကချင် KIO အဖွဲ့ဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေပါတဲ့အစင်းမြင့်ကိုယ်စားလှယ်အဖွဲ့ SD နဲ့အခုဒီသတင်းပတ်ကုံထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးသွားကြဖို့စီစဉ်ထားပါတယ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့ဖိတ်ခေါ်ရမှာဝါအမျိုးသားအဖွဲ့ချုပ် WNO ရခိုင်အမျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်တမက LDU ပလောင်ပြည်လူမျိုးရေးတပ်ဦး TNLA ကိုကန့်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ကိုမြန်မာအစိုးရကခြံလှမ်းထားခဲ့တာဖြစ်ပါတယ်ခင်ဗျာ